ဧပြီလ22ရက်နေ့ဒီကနေ့ဟာမြေကမ္ဘာနေ့ဖြစ်ပါတယ်ဒီနေ့ရဲ့ဆမုတ်ကတော့ Planet and Plastic မြေကမ္ဘာနဲ့ Plastic လို့အထိပ္ပယ်ရပါတယ်လူသားတွေနဲ့မြေကမ္ဘာရဲ့ကျန်းမာရေးအတွက် Plastic သုံးစွဲမှုရှော့ချကြဖို့သဘောပေါက်ပဝန်ချင်းအရေးတက်ကြွလှုပ်ရှားသူတွေကတိုက်တွန်းတောင်းဆိုနေချိန်မှာမြေကမ္ဘာနေ့ကြားရောက်တာပါသိငယ်လာတဲ့ Plastic အမုံမွားလေးတွေဟာလူတွေနဲ့တူဝရှူရှိုက်နေကြတဲ့လေတုပြင်အစာအစာနဲ့အရေးတွေထဲကနေလဲလူခန္ဓာကိုယ်ထဲကိုဝေရောက်လာနေတာဖြစ်ပါတယ်ပင်လယ်သမုတ်တရားတွေထဲနှစ်စင်ဝေရောက်လာနေတဲ့ပလတ်စတစ်အမိုက်တွေဟာလည်းတန်ချိန်တန်းနဲ့ချီရှိနေတာပါဒီကနေ့ခေတ်လူအတိုင်းအမိုက်ထဲမှာပလတ်စတစ်နဲ့လုတ်ကင်းတဲ့နေရာရဲလို့မရှိသလိုပြန်အသုံးပြုလို့ရတဲ့ပလတ်စတစ်ထုတ်ကုန်တွေကတော့900ခိုင်နှုန်းတောင်မရှိပါဘူးအများစုကတော့အမိုက်ပုံတွေထဲမှာအဆုံးသတ်သားပါပလတ်စတစ်ထုတ်လုပ်မှုလျှော့ချရေးဝိုင်းဝန်းတိုက်တွန်းနေတာကိုဒီအတိုင်းကြည့်နေမယ်ဆိုရင်တော့2050ပြည့်လို့နဲ့မှာပလတ်စတစ်ထုတ်လုပ်မှုက3ဆအထိတိုးလာမယ်လို့လဲကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ဒီသတင်းပတ်ထဲမှာပဲနိုင်ငံကိုစားပြုကိုယ်စားလှယ်တွေနဲ့လေလာဆောင်ကြည့်သူထောင်နဲ့ချီတို့ကအချိန်မြင့်လာနေတဲ့ပလတ်စတစ်ညံ့မှုအဆုံးသတ်နိုင်ရေးသဘောတူညီမှုတည်တည်ရေးဆွဲနိုင်အောင်လို့ကနေဒါနိုင်ငံအိုတဝါမှာတွေ့ဆုံဆွေးနွေးကြတော့မှလည်းဖြစ်ပါတယ်